စကိုင်းနိုင်ဒေသကြီးကလေးမြို့မှာဒီကနေ့ကျင်းပတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာလူထုတွေ့ဆုံပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးဟာအရေးကြီးကြောင်းနဲ့လူထုအနေနဲ့အခွင့်အရေးကိုရယူလိုတဲ့ဆိုရင်တာဝန်ယူတတ်ဖို့လိုအပ်ကြောင်းထည့်သွင်းပြောဆိုပါတယ်ဒီကနေ့ကျင်းပတဲ့လူထုအစည်းအဝေးကိုလူသောင်းနဲ့ချီတက်ရောက်လာရမှာအများစုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံခဲ့ကြပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့ဒီကနေ့ကျင်းပတဲ့လူထုတွေ့ဆုံပွဲကိုကလေးမျိုးဘောလုံးကွင်းမှာမနက်9နာရီကနေ17နာရီလောက်ထိကျင်းပခဲ့တာဖြစ်ပြီးအနည်းဆုံးလူ4000လောက်တက်ရောက်ခဲ့တာဖြစ်ပါတယ်လူထုတွေ့ဆုံပွဲမှာတော့ဒေါန်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးရဲ့အရေးကြီးပုံကိုအခုလိုရှင်းလင်းတင်ပြခဲ့ပါတယ်ဒေါန်ဆန်းစုကြည်ပြောသွားတာကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အခြေခံမူဟာတရားဥပဒေစိုးမိုးရေးပဲဖြစ်တယ်ဂျပြရွေးကောက်ပွဲဝင်ပြိုင်ခဲ့တုန်းကမူ3ခုနဲ့ဝင်ပြိုင်ခဲ့တယ်နံပါတ်1ကတရားဥပဒေစိုးမိုးရေးဒုတိယကပြည်တွင်းငြိမ်းချမ်းရေးတတိယကဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးဖြစ်တယ်။ဘာဖြစ်လို့တရားဥပဒေစိုးမိုးရေးကိုရှေ့တန်းတင်တယ်လဲ။ပြည်တွင်းငြိမ်းချမ်းရေးကအရေးမကြီးဘူးလားဆိုပြီးမေးလာတာတွေရှိတယ်။ကျမတို့ပြန်ဖြေတာကတော့ပြည်တွင်းငြိမ်းချမ်းရေးရဖို့အတွက်တရားဥပဒေစိုးမိုးရေးကလိုအပ်တယ်။ပြည်တွင်းငြိမ်းချမ်းရေးကိုရယူမဲ့ဥပဒေလိုသဘောတူညီချက်တွေဘလောက်ပဲချမှတ်ချမှတ်ဒါကိုတည်မြဲအောင်ခိုင်ခံ့အောင်တည်ရောက်အောင်လုပ်နိုင်မှအကျိုးရှိမှာဒါကြောင့်နံပါတ်1အရေးကြီးဆုံးကတရားဥပဒေစိုးမိုးရေးပဲ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကလည်းအဲ့ဒီအောက်မှာပါပဲလို့ပြောဆိုသွားတာဖြစ်ပါတယ်။တောင်သူလယ်သမားနဲ့ပြည်သူအခွင့်အရေးကိုကာကွယ်ရေးနဲ့ပတ်သက်ပြီးတက်ရောက်လာသူတဦးကမေးမြန်းတင်ပြလာတဲ့အပေါ်ဒေါ်ဆန်းစုကြည်ကပြန်လည်ရှင်းလင်းပြောဆိုတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲပြည်သူတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတာဝန်ယူမှုရှိဖို့ကိုအခုလိုဆက်လက်ပြီးပြောဆိုပါတယ်။ဒါကတော့လူတိုင်းလူတိုင်းမှာကိုယ့်အခွင့်အရေးနဲ့ဒန်းတူကိုယ့်ရဲ့တာဝန်တွေကိုလည်းသိဖို့လိုအပ်ပါတယ်။အခွင့်အရေးဆိုတာကြည့်ပဲတောင်းဆိုနေလို့မရဘူး။အခွင့်အရေးကိုလိုချင်ရင်ဘာတာဝန်တွေရှိသလဲဆိုတာကိုယ့်ကိုယ်ကိုပြန်ပြီးတော့မေးရမယ်။နိုင်ငံရေးလုပ်သူများဟာလည်းနိုင်ငံအပေါ်မှာတာဝန်ရှိတယ်။အဲ့တော့နိုင်ငံသူနိုင်ငံသားများကိုအခွင့်အရေးရယူအောင်လို့တစ်ချိန်လုံးတိုက်တွန်းနေလို့မရဘူး။ကိုယ့်တာဝန်တွေဘာလဲဆိုတာကိုလည်းသိအောင်လုပ်ကြပါ။တစ်ဖက်ကလည်းဒီတာဝန်တွေခြေပြောအောင်ထမ်းဆောင်ပါ။တဖက်ကလည်းကိုယ့်ရဲ့အခွင့်အရေးကိုတတိရှိရှိဥပဒေပေါင်းအတွင်းကနေကာကွယ်ကြပါ။တာဝန်ရှိတယ်ဆိုတာအင်တန်မှတိတ်ခါရှိတဲ့ကိစ္စပါ။အခွင့်အရေးဆိုတာကအင်အား၊တာဝန်ဆိုတာကတိတ်ခါရှိတဲ့အင်အားကကျမတို့နိုင်ငံကိုအကျိုးဖြစ်စေနိုင်တယ်။ဒါကြောင့်မို့ကျမတို့ပြည်သူတွေဟာတိတ်ခါရှိတဲ့အင်အားကိုမွေးမြူကြပါလို့ကျမအနေနဲ့တိုက်တွန်းပေးရစေလို့ပြောသွားတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတက်ရောက်သူအများစုဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲရေးအတွက်ဆန္ဒပြုခဲ့ကြတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလေးခရိုင်ဥက္ကဋ္ဌဖြစ်တဲ့ဦးပတ်မင်းကပြောပါတယ်
။ဒီကတော့ကျွန်တော်တို့ကလူ့အခြေခံဥပဒေပြင်နေမပြေတဲ့အဲ့ဒီရေးဆွဲမလားဒီကိစ္စပါလေဗျာသူတို့ကပြောလို့ရတော့လေအဲပြင်မဲ့ပဲပုံလို့ဥပဒေပါလေဗျာလက်တွေ့ကြတဲ့အလုပ်လုပ်ကိုဒီလိုလေးကသဘောပေါက်ပါတယ်။ဟို90ရာခိုင်နှုန်းကျော်လို့ဒီလိုကမှလို့ရတာပေါ့နော်အဲပြင်အဲ့ဒီရေးဆွဲမဲ့လူက4-5ယောက်ပဲရှိတယ်ဗျာ
ဆွေးနွေးပွဲရုပ်သိမ်းပြီးချိန်မှာတော့ဒေါန်ဆန်းစုကြည်နဲ့အဖွဲ့ဟာနေကင်းတနာကြီးခွဲလောက်မှာကလေးမျိုးကနေလီရင်နဲ့ပြန်လည်ထွက်ခွာခဲ့ပြီးဒီလ6ရက်နေ့ကစတင်ခဲ့တဲ့ချင်းပြည်နယ်ခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်